အာဆီယံထူးသံတမန်ကဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့တောင်းဆိုတာကိုစစ်ကောင်စီဘက်ကညင်းနေတာဟာအာဆီယံအဖွဲ့ကြီးနဲ့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်တို့ကြားဘုံသဘောတူထားတဲ့အချက်ထဲပါတဲ့မူကိုညှင်းဆန်တယ်လို့ဖြစ်နေတယ်လို့ဝေဖန်မှုတွေရှိပါတယ်။မြမအရေးမှာအဓိကကြတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရမှသာအာဆီယံအတွက်အလုပ်ဖြစ်နိုင်မယ်လို့မြင်နေသူတွေလည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြမှာပါခင်ဗျာ
။ဟုတ်ကဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ကပုဂ္ဂိုလ်ရေးအဖြေရှာတဲ့သဘောလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပြီးမှANP ရခိုင်မျိုးသားပါတီအထွေထွေအတွင်းမှဥခိုင်ပြည်စိုးကတော့အခုလိုဆိုပါတယ
်အာဆီယံကကြားနေပြီးတော့ဒီဝင်ပြီးတော့စေစားညှိနှိုင်းမယ်ဆောင်ရွက်မယ်ဆိုတဲ့အခါမှာဒေါ်အောင်ဆန်းစုကြည်နဲ့တွေးခွင်းလေးအပြုပဖို့ဆောင်ပြီးတော့ပြည်သက်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီမြန်မာနိုင်ငံရဲ့ကိုကျွန်တော်တို့သွားတဲ့အခါမှာအကုန်လုံးကနိုင်ငံတကာကရောပြည်တွင်းပညာရှင်တွေကပါတွေးဆောင်ဆွေးနွေးရေးလမ်းကြောင်းတွေပဲအတော့မယ်လို့အဲ့လိုအတုံးပတ်တဲ့ဟာတွေရှိပါတယ်လေနောက်တစ်ခုကဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲအဖြေရှာရမယ်ဆိုတဲ့အခါမှာဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီအလုံးကောင်းဆောင်ပိုင်းတွေစေစားချိနိုင်ပြီးတော့သွားတာတော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့အဲ့လိုသုံးပတ်တယ
်ဒါအပြင် SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွေ့မှုဦးဆိုင်လေးကလည်းဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရရင်စိုးရိမ်ရပုံကိုအခုလိုရှင်းပြပါတယ
်အာဆီယံရဲ့ဖြည့်ရှင်းမှုဟာငကိုကလေးကအချိန်နောက်ကျတဲ့အပြင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုအတွက်ကိုသူ့ရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုလို့ရှိရင်လူတို့အနေနဲ့ကတော့သူတို့ရဲ့ဂျာဝင်ဖြည့်ရှင်းမှုကိုတော်တော်လေးအယုံကြည်ပို့ပြီးတော့နည်းသွားနိုင်ပါတယ်နောက်တစ်ဖက်မှာဒီနတ်ဆက်ကဘက်ကလည်းပဲလူတို့ကပို့ပြီးတော့ရှောင်ကျဉ်လာလိမ့်မယ်ပို့ပြီးတော့မှဖြည့်တွေ့ဆက်ဆံကျင်တဲ့လားလာတွေကိုမရှိတဲ့လောက်ကိုဖြစ်သွားစေနိုင်တယ်အဲ့လိုဖြစ်တဲ့နဲ့တပြိုင်တည်းမှာနတ်ဆကဘက်ကလည်းပဲသူ့ရဲ့ငကိုရီမှန်းချက်အတိုင်းဆက်ပြီးကြိုးပမ်းမယ်အဲ့ခါကျရင်အထိခိုက်တွေပုတ်တိုက်မှုတွေပိုများလာတယ်ဆိုလို့ရှိရင်တိုင်းပြည်ပိုပြီးတော့နားတဲ့နေထားမျိုးရောက်သွားနိုင်ပါတယ
်အခုလိုစစ်ကောင်စီပြောခွင့်ရဘက်ကပုတ်ကိုရေးလို့ပြောလာတာပေါ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကတော့မူကြီးကိုညှင်းလိုက်တာပါလို့ဆိုပါတယ
် 5-point consensus ထဲမှာပါတဲ့သက်ဆိုင်တဲ့သူတွေအကုန်လုံးနဲ့တွေ့ရမယ်ဆိုတဲ့အခြေခံမူအပေါ်ကနေပြီးတော့သူတို့ကတွေ့ခွင့်တောင်းတယ်လို့ဆိုတော့ဒေါ်စုဆိုတဲ့လူပုဂ္ဂိုလ်ထက်ပေါ့နော်ဘာဖြစ်လို့လဲဆိုတော့မူရလက်ခံလို့ရှိရင်ဒါကခုနအဲ့မူထဲမှာကအကျုံးဝင်နေတဲ့စိတ်ဟိုတာတွေကစိတ်ပိုင်းတစ်ခုဖြစ်နေတယ်ပေါ့ဒါကအနာသိန်းစကားစခေါင်းဆောင်ကိုယ်တိုင်တက်ခဲ့တဲ့အစည်းအဝေးမှာသူကိုယ်တိုင်လှုပ်ခဲ့တဲ့ဒီ consensus ကတိကဘုတ်ကိုကိုယ်တိုင်ဖျက်လိုက်တာပဲလူကိုညင်းတာမဟုတ်ဘူးဒီ all stakeholder နဲ့တွေ့ရမယ်ဆိုတော့မူကိုညှင်းလိုက်တာပဲဖြစ်တယ်။ဒါကြောင့်မို့လို့ဒါအာဆီယံအတွက်ကဒါကိုလက်ခံပေးလိုက်မယ်ဆိုလို့ရှိရင်အာဆီယံရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်တယ်လို့ဖြစ်မှာပေါ့လ
ေ။အဲ့ဒီတော့အာဆီယံအနေနဲ့ရှေ့ဆက်ကြိုးပမ်းတင်တာကိုဦးဆိုင်လေးကဆက်ရှင်းပြပါတယ
်။ပထမဆုံးအကြိမ်ဝင်ရောက်တာဖြစ်ပေမဲ့လို့အကြိမ်အင်တန်လင့်သွားပါပြီ။သူ့ရဲ့မျှော်လင့်ချက်ကတော့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရေးကိုမဖြစ်မနေလုပ်ဖို့ပါပဲ။အဲ့လိုဒါလုပ်နိုင်မယ်ဆိုလို့ရှိရင်တော့သူ့အတွက်လမ်းစာပွင့်သွားပါပြီ။အာဆီယံကို၌ကကြာဝင်မဆွေရေးဆိုတဲ့ဟာမျိုးရှိနေတဲ့ခါကျတော့သူတခုတည်းနဲ့တော့အဆင်ပြေမဲ့ပုံမပေါ်ဘူးဒေတာရင်းအခြားနိုင်ငံတွေနဲ့ပဲဖြစ်ဖြစ်အင်အားကြီးနိုင်ငံတခုတွေနဲ့ပဲဖြစ်ဖြစ်ဒီတက်မကပုံမှုကျေပြန့်တဲ့ချိတ်ဆက်မှုမျိုးနဲ့ချင်းကပ်နိုင်မှသာအဆင်ပြေလိမ့်မယ်အ ਨੇ စုံအဖြစ်တော့သူကနိုင်ငံတကာဖိအားကိုဒီတက်မကပို့ပြီးရအောင်စမ်းဆောင်နိုင်မယ်ဆိုလို့ရှိရင်တော်တော်လေးကိုအဆင်ပြေပါလိမ့်မယ်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုကိုမရဘဲနဲ့ကတော့နတ်ဆက်ကဘက်ကလည်းပဲရှော့ပေးမဲ့ပုံမပေါ်ဘူ
းဒါပေမဲ့ဥခိုင်ပြည်စိုးကတော့အခုတချိန်ဒေါ်စုနဲ့မတွေ့ရရင်တောင်ဆက်ကြိုးစားသွားတင်တယ်လို့ထောက်ပြပါတယ
်ပနမအနေနဲ့ဒီတချိန်မရလို့ရှိရင်လည်းအာဆီယံအနေနဲ့ဒီအင်ဂျင်နီယာနိုင်ငံတွေမြန်မာနိုင်ငံရဲ့အခြေအနေကိုပိုလို့နားလေတဲ့အခွင့်အရေးတစ်ခုဖြစ်တဲ့အနေနဲ့တိုးပြုံးပြုံးပြောင်းငြိမ်ငြိမ်သာသာနဲ့ပဲမြန်မာနိုင်ငံရဲ့ကိုရှင်းကပ်တဲ့အခါမှာပထမအချိန်မှာတွေးခွင့်မရပေမဲ့နောက်နောက်အချိန်တွေမှာတဖြည်းဖြည်းရင်ပေါ်လာအောင်လုပ်ဖို့တော့လိုလိမ့်မယ
်ဒါပေမဲ့ဒေါ်စင်မောင်ကတော့အာဆီယံထိပ်သီးမှာဖြစ်တင်ပုံကိုအခုလိုရှင်းပြပါတယ
်အာဆီယံကိုယ်တိုင်ကိုပဲအာဆီယံဖွဲ့ဝင်တနိုင်ငံကမထင်မဲ့မြင်ပြပါလဲရောက်တဲ့အနေအထားမျိုးတွေဖြစ်တဲ့အတွက်ကြောင့်မို့လို့လာမယ့်ဆမ်မစ်မှာတော့ပြည်သူလူထုကိုကိုစားမပြုတဲ့ဒါအာဆီယံရဲ့ပုံရိပ်ကိုကြာဆင်းစေတဲ့ဒီ entity တစ်ခုတော့ဖိတ်ကြားဖို့မသင့်ဘူး NUG အနေနဲ့ကတော့ဒီဒေတာရင်းနိုင်ငံနေနဲ့ ASEAN နဲ့ရောပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့တင်ရတော့စဉ်းသင့်ရှိနေပါတယ် Special Envoy ခန့်အပ်ကလေးကကျွန်တော်တို့ကြိုးစားကြောင်းလဲပါတယ်အကြံပြုချက်ဒီအချက်လက်တွေနဲ့တူကျွန်တော်တို့စာပေးပို့ဆက်သွယ်ဆောင်ရွက်ထားပြီးသားဖြစ်တဲ့ ASEAN တို့နိုင်ငံကအကောင်းဆောင်နေနဲ့တော့ကျွန်တော်တို့ထိတွေ့ဆွေးနွေးတာရှိပါတယ
်တကယ်တော့ ASEAN ရဲ့အခုလိုမြန်မာရေးရှိကကြိုးပမ်းနေတာကိုဒေတာရင်းအင်အားကြီးတရုတ်နဲ့ကမ္ဘာအင်အားကြီးအမေရိကန်ပါဝင်အနောက်နိုင်ငံတွေကနောက်ကဆက်တွန်းနေကြပါတယ်ခင်ဗျ